ကိုကံ MMDA တအန်း DNLA ရခိုင် A တို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့တဲ့၃ရက်မြောက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေပါတယ်။အဓိကကကိုကံဒေသမှာပြင်းထန်နေပြီးလေကြောင်းကတိုက်ခိုက်မှုမှာကျေးရွာ၂ရွာပျက်စီးခဲ့ရကြောင်းနဲ့၃ရက်အတွင်းစခန်း58ခုသိမ်းဆည်းနိုင်ခဲ့ကြောင်း MMDA အဖွဲ့ပြောရေးဆိုခွင့်ရှိသူလီချာဝင်းက VOA ကိုပြောပါတယ်။
တိုက်ပွဲအခြေအနေတော့ဆက်လက်ပြင်းထန်နေစေပါပဲဒီလာရှုဒိန်းနီမုံကူချင်းရွှေဟောဒီကိုကံဖက်ပါဘောနော်အဲစတိုက်တိုက်ပွဲတွေဖြစ်နေစေပါပဲအဲစကောင်စီကကျွန်တော်တို့ရဲ့အချင်းရွှေဟောဒေသမှာရှိတဲ့အဲရွာနဲ့ရွာတို့ပုံကျဲပြီးတော့လာပြောဖျက်ဆီးခဲ့ပါတယ်ရက်သားနေအိမ်နဲ့တော့များဖျက်ဆီးပြီးတော့မှဟိုကံကောင်းဆောင်တဲ့အဖေတူတူထူတော့ထိခိုက်မှုတော့မရှိဘူးသုံးရက်တိုက်ပွဲအချုပ်အနေနဲ့စခန်းစုစုပေါင်းတော့58ခုကိုတင်းဆဲရမိပါတယ
်ဒီရွာနှစ်ရွာဟာချင်းရွှေရွာဒေသရှိညိုဖင်ကြည်ပရွာနဲ့မာလီဖင်ရွာတို့ဖြစ်ပြီးတော့ဒီကနေ့မှာတော့စစ်ကောင်စီတပ်စခန်း70ခုကိုတင်းယူနိုင်ခဲ့ကြောင်း MMDA ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်နောက်ဆုံးရရှိတဲ့သတင်းတွေအရ MMDA ကချင်းရွာမြို့ကိုထိန်းချုပ်ထားစေဖြစ်သလိုလောက်ကိုင်းမြို့ကိုလည်းစီရေးရချိန်းချောက်ထားတဲ့အခြေအနေမှာရှိနေစေဖြစ်ပါတယ်။ DNLA နဲ့ MDY PDF ပူးပေါင်းတပ်ဖွဲ့တွေကတော့ဒီကနေ့နောင်ချိုမြို့နယ်ကြောက်ကြမ်းကျေးရွာအခြေစိုက်စစ်ကောင်စီတပ်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ကြောင်းနဲ့မိုးကုံးမြို့နယ်ညောင်ကုန်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်း DNLA ကသတင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒုဗိုလ်မှူးကြီးတိုက်ချော်ကိုဖုန်းခေါ်ဆိုခဲ့ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။နောက်ချိုမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒေသတွင်းစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ကြောင်မဲမြို့နယ်နောင်ပိန်အနီးရှိကျေးရွာတွေကလူ300လောက်နောင်ပိန်ရွာအောင်တမယုံမှာခိုလုံနေကြအကြောင်းကြောင်မဲဒေသခံတို့ကပြောပါတယ်။ကြောင
်ကောင်းနောက်အကျခဲလုံးနဲ့နောင်ပိန်တွေအဲရွာတွေရှိတယ်။အဲဒီရွာလူတွေနဲ့မနည်းရေရှိတာနောင်ပိန်ရွာလေးလို့ဆိုနေရှိတာလုံးတေးရာအတင်းထဲမှာအောင်တမယုံဆိုပြီးအဲ့တမယုံကလူ300လောက်ရှိတယ်။300ကျော်မယ်ခင်ဗျာသူချက်ချက်လာတယ်ဆိုတော့လေ
ဒီနေ့နေကင်းပိုင်းမှာတော့ကြောင်မဲမြို့နယ်နောင်ပိန်အနီးဇီးပင်ကြီးမှာပိတ်ဆို့လိုက်တာကြောင့်မန္လီလာရှုပြည်တော်စုကားလမ်းမှာကားသွားလာတဲ့ရဆိုင်သွားကြောင်းသူကဆက်ပြောပါတယ်။တစ်ချိန်တည်းမှာပဲတိန်းနီမြို့ကို TNLA နဲ့မဟာမိတ်အဖွဲ့တွေကထိန်းချုပ်ထားပြီးတော့စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကားစ16ဘက်မှာတော့စစ်ကောင်စီတပ်ကထိန်းချုပ်ထားသလိုလက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်တာတွေဇက်တိုက်ရှိနေပါတယ်။ဒီလိုပစ်ခတ်မှုတွေဖြစ်ပေါ်နေတာကြောင့်တိန်းနီမြို့ပေါ်ရှိရက်ကွက်၄ရက်ကွက်ကပြည်သူတွေဟာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြရပါတယ်။လာရှုံမြို့ဗန်စုဖုန်ကြီးကျောင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့မိုင်းရော်တိုက်နယ်အုပ်စုဘက်ကစစ်ရှောင်း2000လောက်လာရောက်ခိုးလုံနေကြသလိုလာရှုံမြို့အဆက်မှာလည်းပစ်ခတ်တိုက်ခိုက်တာတွေရှိနေပါတယ်။ညီနောင်မာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်ပြီးနောက်မှာချင်းရွှေဟော်လောက်ကင်ဟိုပန်သိန်းနီနန်းခမ်းစတဲ့မြို့တွေမှာတယ်လီဖုန်းအဆက်အသွယ်တွေပြတ်တောက်နေခဲ့သလိုလာရှိုးမူဆယ်နဲ့လာရှိုးလောက်ကင်လမ်းတွေဟာအသွာလာတွေရပ်ဆိုင်းခဲ့တာဖြစ်ပါတယ်။ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်က29ရက်နေ့ကသတင်းထုတ်ပြန်တာရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ထပ်မံထုတ်ပြန်တာမတွေ့ရပါဘူးခင်ဗျာ။